ရခိုင်ပြည်နယ်မြောက်ပိုင်းပေါတော်မြို့နယ်အလဲဖျုံကကျွန်းမှာရှိတဲ့အာရခတပ်တော်အေရဲ့စစ်သုံးဘန်းတွေနဲ့အကျဉ်းသားစီးကုသရေးစင်တာကိုမနေ့ကစက်တင်ဘာလ10ရက်နေ့မှာစစ်ကောင်စီလေတပ်ကဗုံးကျဲတိုက်ခိုက်ခဲ့တာကြောင့်လူ20လောက်သေဆုံးပြီးအများပြားဒဏ်ရာရရှိခဲ့တယ်လို့စစ်ရေးနှီးစက်သူတို့ကပြောပါတယ
်။အဲမင်းညာလည်းနဲ့ဆိုပြီးပေါ်တော့လည်းနဲ့ဆိုပြီးကအဲဂျက်ဖိုက်တာစီးလာပြီးရင်သူဂျက်ဖိုက်တာကဒီစစ်တွေကဥပဒေလာခဲ့တာစစ်တွေကဥပဒေလာပြီးရင်အဲ့နေရာကိုဖွဲ့စည်းလာပြီးရှားတယ်။အဲရှားပြီးရင်လည်းဒါဖွဲ့ရှင်းပြီးတော့လည်းဒီလောက်တော့ဓာတ်တည်တော့တယ်။အာနောက်ထပ်တဲ့လူတွေကတော့တန်ရတယ်ပြန့်ထန်တယ်
တေဆုံးသွားသူတွေထဲမှာစစ်သုံးဘန်းတွေ၊ဆေးရုံဝန်ထမ်းတွေ၊အကျဉ်းသားတွေနဲ့ပြင်ပကနေလာရောက်စေကူတာမှုခံယူနေတဲ့အရသားတချို့ပါဝင်တယ်လို့လည်းပြောပါတယ်
။အပြင်အဲ့ဒီအချိန်မှာဘသူတွေအများဆုံးပါသွားလဲဆိုရင်ဒီပြင်ပဒီဟိုကပေါ့နော်ဒီကြေးပါတွေကစေကူဖို့ရောင်းနေတဲ့လူတွေရဲ့ပြင်ရင်ဒီတပွေတွေကဖမ်းရထားတဲ့စစ်သုံးဘန်းတွေရဲ့နောက်တစ်ခုကနေပြင်ရင်ဒီဒါဇဝမုံနဲ့နေပြင်ရင်အကျဉ်းကျနေတဲ့လူတွေရဲ့အဲ့ဒီကျန်းမာရေးဝန်ထမ်းတွေအဲ့ဒီမှာကျနေတဲ့ကျန်းမာရေးဝန်ထမ်းတွေအာဒီနေမကောင်းလို့ရောက်နေတဲ့ကလေးသူငယ်တွေကအစအဲ့ဒါအရက်ဆန်ရကပေါ့နော်အဲ့ဒါတွေကအစအကုန်လုံးပါသွားတာ
လူအများအပြားတိတ်ကြီးထိခိုက်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။2021ခုနှစ်ဆေးရနာသိမ်းပြီးနောက်ပိုင်းကျေပြန့်လာတဲ့လက်နက်ကင်ပဋိပက္ခတွေမှာစစ်ရေးအရအရေးနှိမ့်လာချိန်မှာပဲစစ်ကောင်စီအကြီးအကဲကအပြင်းအထန်လက်တုံ့ပြန်မယ်လို့လည်းမကြသေးခင်ကပဲသတိပေးထားတာပါ။စစ်ရေးနှိမ့်ဆက်သူဒေသခံကတော့ရခိုင်ပြည်နယ်ကမြို့နယ်အများအပြားကိုအေးအေးအဖွဲကထိန်းချုပ်ခဲ့ပြီးနောက်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပိုလုပ်လာတာလို့ပြောပါတယ
်။ရခိုင်တပ်တို့အရခတ်တက်တို့ရဲ့ဒီချင်းချုံအောင်ရောက်နေတဲ့နေတွေကိုသူတို့ကဒီခြေလျင်စစ်ကြောင်းတွေထိုးပေါက်ဝင်ရောက်လာဖို့ဆိုတာခက်ခဲသွားပြီလေအဲ့ဒါနဲ့ဒီပြင်ရေချောင်းကလာပြီးထိုးပေါက်ဖို့ဆိုတာလေတို့တို့ကိုခက်ခဲနေတဲ့အလုပ်တစ်ခုဖြစ်လာတယ်သူတို့တို့ဒီစစ်ကြောင်းမကြောင်းကတော့သူတို့ထိုးပေါက်မှုအတွက်မလွယ်ဘူးဒါပေမဲ့သူတို့လွယ်တဲ့နေလန်ကဒီလေကြောင်းပဲရှိတယ်နောက်ပိုင်းမှာလည်းလေကြောင်းတိုက်ခတ်မှုတွေများလာနိုင်တယ်လို့တော့ဟုတ်ကဲ့ဆက်နေလို့ရတယ်အဲ့ဒါတွေကတော့
ရခိုင်ပြည်နယ်မြောက်ပိုင်းကအေးအေးထိန်းချုပ်နယ်မြေတစ်ခုမှရှိနေတဲ့ဒေသခံအမျိုးသမီးတူကတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေအပေါ်စိုးရိမ်နေပါတယ
်ဒီအရင်ကကျတော့သူတို့ကအဲ့လိုမျိုးတည်ဝင်အဲ့လိုမျိုးထုတ်ပြန်တာမရှိဘူးနောက်ကဒီမြန်မာလိန်အလင်းကတစ်ဆင့်အဲ့လိုမျိုးတည်ရင်းတွေပါလေထုတ်ပြန်လေဆိုတော့အာဒီနေ့ဆိုရင်လေပို့ပြီးတော့မှလုံလာပေါ့အဲ့မျိုးစိုးရိမ်နေအရင်စိုးရိမ်မှုတွေအရင်များရင်တော့ပြောရရပါဟောဒီအတူအဓိကတိုက်ခိုက်နေတာလေဒီခြေချောက်တစ်ခုပဲရှိတော့လေသူတို့ပေရှင်ဘယ်လိုမျိုးရှာမလဲမသိဘူးတော့ဒီချမ်းမြောက်မှလိုမျိုးအဲ့လိုစပိရှောက်စခန်းတည်တည်ရေးနေအဲ့လိုလာပြင်မှလာတာတိုက်ခိုက်နေဆိုတာပြီးတည်တည်နေလာပြင်မှလာဆိုရင်ပုံမှန်စိုးရိမ်မှုတွေအရင်ရှိနေရပါဟော
လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတွေထိခိုက်တည်ကျင်းမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကသတိပေးနေချိန်မှာပဲတိုက်ခတ်မှုတွေဆက်ဖြစ်နေတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့မှာစစ်ဘေးရှောင်တွေရှိရာနေရာကိုစစ်ကောင်စီတပ်ကဗုံးကျဲတိုက်ခိုက်တာကြောင့်ကလေး9ဦးအပါအဝင်လူ10ဦးထက်မနည်းသေဆုံးခဲ့တယ်လို့ TNL ထိန်းချုပ်ထားတဲ့နန်းခမ်းမြို့ကိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်နယ်ကိုဝန်ဆောင်တွေအပါအဝင်12ဦးသေဆုံးပြီး12ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ